အိန္ဒိယသမ္မတနိုင်ငံတော်နေ့နဲ့25ကြိမ်မြောက် AICS အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဗုဒ္ဓဖူးနေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တီးသန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေနဲ့အတူ2019စက်တင်ဘာလဝန်ကြီးချုပ်မိုဒီမြန်မာနိုင်ငံလာရောက်စဉ်ကအလေးထားဆွေးနွေးခဲ့တဲ့ကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးရှေ့လျှောက်ပိုးပြီးခိုင်မာအောင်လှုပ်ဆောင်ဖို့အတွက်နည်းလမ်းတွေကိုဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် S. Jayashankarna ဒီဇင်ဘာလမြန်မာနိုင်ငံကိုလာရောက်စဉ်အိန္ဒိယမြန်မာနှစ်နိုင်ငံကြားရခိုင်ဖွံ့ဖြိုးရေးအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်လွှာကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးမှအခုလိုအိန္ဒိယဝန်ကြီးချုပ်နဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံတာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကနယူဒေလီကသမ္မတအိမ်တော်မှာကျင်းပတဲ့အိန္ဒိယဝန်ကြီးချုပ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့တီးတန့်အစည်းအဝေးကိုလည်းတက်ရောက်ခဲ့ပါတယ်။ဒီစည်းဝေးမှာအိန္ဒိယနဲ့အာဆီယံနိုင်ငံများကြားရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒေါန်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်နေမှုတွေကိုဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်နဲ့လည်းတီးတန့်တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့တာပါ။ကျန်တဲ့ပြည်နယ်အာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအိန္ဒိယဝန်ကြီးချုပ်ကပင်လယ်သမုဒ္ဒရာရေပြင်ဆိုင်ရာစီးပင်းစည်းကမ်းတွေကိုစနစ်တကျချပြီးငြိမ်းချမ်းမှုနဲ့ကျေဝါချမ်းသာမှုတည်ဆောက်ဖို့အာဆီယံနိုင်ငံတွေရဲ့လိုလားချက်ဟာအိန္ဒိယနဲ့ထပ်တူဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အာဆီယံနိုင်ငံတွေကိုလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့နဲ့ရေချောင်းလွတ်လပ်မှုကိုဦးစားပေးလှုံ့ဆော်မှုအတွက်ပန်ကြားခဲ့ပါတယ်။